အမေရိကန်ပြည်တော်စစ်တပ်ထိတန်းဥစားပေးဖြစ်တဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒေါင်းချီချင်းချောင်းကိုအန္တရာယ်ကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံဖွဲ့ဝင်ဆယ်နိုင်ငံကနိုင်ငံရေးဂျာလီဝန်ကြီးတွေကိုဝါရှင်တန်ဒီစီကိုခေါ်ယူပြီးချက်တဗီနေကြရင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အရှိတအောင်အာဆီယံနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာကြီးအဆက်တွေဖြတ်တောက်ဖို့အတွက်အမေရိကန်စိုးရွားကတိုက်တွန်းမှာဖြစ်ကြောင်းနိုင်ငံတိုင်းထံမှအကြီးအကဲရရှိချီးကျူးကဒီဝေကိုပြောပါတယ်။မြောက်ကိုရီးယားရဲ့တရားဝင်လွှတ်ဆောင်မှုတွေကိုကြောင်းဝင်နှောက်ယှက်ဖို့စုံလမ်းစစ်ဆေးမှုတွေတိုးလှုပ်တာနဲ့ပတ်သက်ပြီးအောင်မြင်မှုတချို့ရနိုင်ချင်မှာပဲလှုပ်ရှားရေးအများကြီးရှိနေသေးတယ်လို့ပြောတာပါ။အာဆီယံတစ်လုံးမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးလှုပ်ဆောင်ရအများကြီးရှိနေသေးတယ်လို့နိုင်ငံတိုင်းဝန်ကြီး Rex Tillerson ကဗုဒ္ဓဟူးနေ့မှာနိုင်ငံတိုင်းထံမှဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်စိုးရွားဟာလုံခြုံရေးဆိုင်ရာကိစ္စရအများပြားအတွက်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုကိုပြန်လည်ခံအောင်လုပ်ဆောင်လို့လည်းပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကအများပြားဟာမြောက်ကိုရီးယားအစိုးရနဲ့ကောင်းမွန်တဲ့တန်တမာဆက်ဆံရေးရှိနေပြီးကမ္ဘောဒီးယား၊အင်ဒိုနီးရှား၊လာအိုစ်၊မလေးရှား၊မြန်မာ၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကမြောက်ကိုရီးယားမှာတာဝန်တွေထားရှိတာဖြစ်ပါတယ်။